အငင်းပွားနေတဲ့ရှီတီယိုပင်လယ်ကကျွန်းတွေပေါ်မှာလက်နက်တပ်ဆင်မထားတဲ့ B-52 ဘုံးကျဲလေယာဉ်နှစ်စင်းကိုအမေရိကန်ပြည်ထောင်စုကပြန်တန့်ပြီးကျွန်းတွေကိုထိန်းချုပ်မှုဂျပန်စီကနေရယူဖို့ကြိုးစားနေတဲ့တရုတ်တို့ရဲ့လုပ်ရက်ကိုအန်တုပြလိုက်ပါတယ်။ဘုံးကျဲလေယာဉ်တွေပြန်တန့်နေတဲ့အချိန်လုံးမှာစောင့်ကြည့်နေခဲ့ပြီးအချိန်နဲ့တပြေးညီမှတ်နှမ်းတင်ခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဗိုလ်တော်ကြီးနေမှာပြောပါတယ်။အဲဒီဒေသကိုထိထိရောက်ရောက်ထိန်းချုပ်နိုင်ဖို့တရုတ်နိုင်ငံအနေနဲ့လုံဆောင်နိုင်စွမ်းရှိတယ်လို့လည်းသတိပေးခဲ့ပါတယ်။တနင်္လာနေ့ကဘုံကျဲလေယာဉ်နဲ့ဆင်ပြန်တန်းခဲ့မှုအပေါ်တရုတ်ဘက်ကချက်ချင်းမတုံ့ပြန်ခဲ့ဘူးလို့ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။အဲဒီလေပြင်ကိုလေကြောင်းကာကွယ်ရေးစုံတည်ရဲ့စီတပိုင်းအဖြစ်စနေနေ့မှာတရုတ်နိုင်ငံကကြေညာထားတာပါ။အဲဒီလေကြောင်းတွေကိုမဝင်ရောက်ခင်မှာလေယာဉ်တွေအားလုံးဟာကိုယ့်ကိုယ်ကိုထုတ်ဖော်ကြေညာရမှာဖြစ်ပြီးတရုတ်နိုင်ငံရဲ့ညွှန်ကြားချက်အားလုံးကိုလိုက်နာရမယ်လို့တရုတ်ကသတိပေးထားပါတယ်။တနင်္လာနေ့ကဘုံကျဲလေယာဉ်နဲ့ဆင်ပြန်တန်းခဲ့တာဟာဟိုးအရင်ကလေးကစီစဉ်ခဲ့တဲ့ကိစ္စဖြစ်ပြီးလေ့ကျင့်မှုရဲ့စီတပိုင်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသကိုထိန်းချုပ်ဖို့တရုတ်ကကြိုးပမ်းတာကိုအမေရိကန်ကအသိမှတ်မပြုဘူးဆိုတာရှင်းရှင်းလင်းလင်းပြောလိုက်တာဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။